မလေးရှားနိုင်ငံမြောက်ပိုင်းမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးရေလျှံမှုတွေဖြစ်နေတဲ့အတွက်လူ 32,000 လောက်ကိုရေပေးလျောက်ကိုရွှေ့ပြောင်းခဲ့ရတယ်လို့မလေးရှားသဘာဝဘေးအန္တရာယ်တုံ့ပြန်ဆောင်ရွက်ရေးတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောဆိုပါတယ်။ဒါဟာလူ 31,000 ကျော်လောက်ရွှေ့ပြောင်းခဲ့ရတဲ့2014ခုနှစ်အဆိုးဆုံးရေပေးကိုကျော်လွန်သွားတာလည်းဖြစ်ပါတယ်။ကီလန်တန်တရင်ဂါနူဆရာဝတ်ပြည်နယ်တွေမှာအဓိကဖြစ်ခဲ့ပြီးအခုချိန်ထိသေဆုံးသူ4ဦးရှိသွားပြီလို့ထုတ်ပြန်ထားပါတယ်။ကီလန်တန်ပြည်နယ်မှာအဆိုးဝါးဆုံးဖြစ်ခဲ့ပြီးရွှေပြောင်းခံရသူတွေက63ရာခိုင်နှုန်းကဒီဒေသကဖြစ်ပါတယ်။တရင်ဂါနူပြည်နယ်ကဒုတိယအဆိုးဆုံးဖြစ်ပြီးလူ4000နီးပါးရွှေပြောင်းခဲ့ရပါတယ်။အခြားပြည်နယ်9ခုမှာလည်းရေပေးကြောင့်ဒေသခံတွေရွှေပြောင်းခဲ့ရပါတယ်။ဒီရက်သက်တပတ်အစောပိုင်းကစပြီးမိုးတဲထန်စာရွာသွန်းကလို့အခုလိုရေကြီးရေရှမ်းတာဖြစ်ပြီးမြို့ရွာတွေနဲ့လမ်းတွေအိမ်တွေရေဖုံးအုပ်ခဲ့ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မှာလည်းဆက်ပြီးမိုးကြီးနိုင်သေးတယ်လို့မလေးရှားမိုးလေဝသနဲ့ဇလာဗီတာဌာနကပြောဆိုထားပါတယ်။